အမေရိကန်ပြည်ထောင်စုမှနိုင်ငံကုလုံဝင်တဲ့နိုင်ငံဖြစ်ခွင့်ရရှိရေးလျှောက်ထားလူသူတွေပေးဆောင်ရမယ်လူမှုကြီးကြပ်ရေးဝန်ဆောင်ခတွေကို80ရာခိုင်နှုန်းဈေးတက်တော့မယ်လို့သမ္မတထရန့်အစိုးရကတောက်ကြနေမှာကြေညာပါတယ်အမေရိကန်နိုင်ငံသားပြုမှုနဲ့လူမှုကြီးကြပ်ရေးဌာန USCIS ကအခုထုတ်ပြန်လိုက်တဲ့ဝန်ဆောင်ခနှုန်းသစ်ဟာလာမယ့်အောက်တိုဘာလကစပြီးအကျိုးသက်ရောက်မှာဖြစ်ပါတယ်နိုင်ငံသားပြည့်ခွင့်လျှောက်ထားကကိုအမေရိကန်ဒေါ်လာ640ကောက်ခံနေရာကနေ1160တိတိုးမြင့်ကောက်ခံသွားမှာဖြစ်ပါတယ်နိုင်ငံခုလုံခွင့်လျှောက်ထားသူတွေကိုတော့ဒေါ်လာ50ကောက်ခံမှာပါ။ကာယောဂကာလာယုံပိတ်ထားတာကြောင့်လူဝင်မှုကြီးကြပ်ရေးဝန်ဆောင်မှုလုပ်ငန်းအတော်များများဆိုင်းငံ့ထားတဲ့အတွက်ဗဏ္ဍာရေးဆိုင်ရာလုံငွေပြနေပါတယ်။ဒီနေ့စောစောပိုင်းတုန်းက USCIS အနေနဲ့လွှတ်တော်ကို 1.2 ဘီလီယံဘတ်ဂျက်ချပေးဖို့တောင်းခဲ့ပါတယ်။ USCIS ရဲ့အဆိုအရအခုဝန်ဆောင်ကတွေတိုးမြင့်ကောက်ခံတာကြောင့်ဝန်ထမ်းတွေကိုလက်ကပေးဖို့ဤပညာပိုင်းနဲ့လုပ်ငန်းတွေပိုပြီးစီးအောင်အထောက်အကူဖြစ်စေမှာဖြစ်တယ်လို့ပေါ်ပြပါရစေခင်ဗျာ